American အဆိုတော် Taylor Swift အရှိတောင်အာရှတဲ့သူတနိုင်ငံတဲ့သာဖျော်ဖြေခွင့်ရှိမဲ့သဘောတူညီချက်ကိုစင်ကာပူကကာကွယ်ပြောဆိုလိုက်ပါတယ်။ American Pop အဆိုတော် Taylor Swift အရှိတောင်အာရှတစ်ခုလုံးမှာစင်ကာပူတနိုင်ငံထဲမှာဖျော်ဖြေခွင့်ရှိရမယ်ဆိုတဲ့သဘောတူချက်ဟာတခြားအိန္ဒိယနိုင်ငံတွေပေါ်ရန်လိုတဲ့သဘောနဲ့လှုပ်ဆောင်တာမဟုတ်ဘူးလို့စင်ကာပူဝန်ကြီးချုပ်လီရှန်လုံကရှင်းလင်းပြောဆိုလိုက်တာပါ။အဲ့ဒီသဘောတူညီချက်ဟာတကယ့်ကိုအောင်မြင်မှုဖြစ်စေခဲ့တဲ့သဘောတူညီချက်ဖြစ်ပြီးတခြားနိုင်ငံတွေကိုထိခိုက်မှုရှိတယ်လို့သူအနေနဲ့မမြင်ကြောင်းဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်လီရှန်လုံကပြောခဲ့တာပါစင်ကာပူကအကျိုးမြတ်များတဲ့ Taylor Swift Eras Tour ဖျော်ဖြေပွဲကနေအမျက်ထုတ်ပြီးအရှိတောင်အရှတခွင်ကပရိသတ်တွေကိုဆွဲဆောင်နေတယ်ဆိုပြီးအိန္ဒိယနိုင်ငံတွေကစိတ်နှောက်ရှက်ဖြစ်နေကြတယ်အခုလိုကာကွယ်ပြောဆိုခဲ့တာပါစင်ကာပူအစိုးရကဖျော်ဖြေသဘောတူညီချက်စည်းကမ်းတွေကိုတိတိကျကျမဖော်ပြထားဘူးလို့ဒေတာတွင်ပြောဆိုမှုတွေလည်းရှိနေပါတယ်။ Taylor Swift ဟာမတ်လ3ရက်နေ့ကနေ10ရက်နေ့ထိစင်ကာပူနိုင်ငံမှာဖျော်ဖြေနေတာမှာသူ့ဖျော်ဖြေပွဲရှိတဲ့နေရာတွေဟာစီးပွားရေးအကျိုးမြတ်များစွာဖြစ်ထွန်းတဲ့အတွက်အများစုလာရောက်ဖျော်ဖြေစေလို့နေကြတာပါ။ထိုင်းဝန်ကြီးချုပ်ကလည်းသူ့တနိုင်ငံထဲမှာသာဖျော်ဖြေခွင့်ရှိရမယ်ဆိုတဲ့သဘောတူညီချက်နဲ့စင်ကာပူကခွင့်ပြုချက်ပေးဖို့သဘောတူခဲ့တာဖြစ်ကြောင်းပြောဆိုထားသလိုဖိလစ်ပိုင်လွှတ်တော်မှတူကလည်းစင်ကာပူရဲ့လုပ်ရဟာအိန္ဒိယကောင်နိုင်ငံတွေရဲ့လုပ်ရမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ကမ္ဘာတိုက်ကြီး၅တိုင်မှာပွဲစဉ်152ခုပါဝင်တဲ့ Taylor Swift ရဲ့ The Eras Tour ဖျော်ဖြေခရီးစဉ်ကို2023ခုနှစ်မတ်လ18ရက်နေ့ကအမေရိကန်ပြည်ထောင်စု Arizona ပြည်နယ် Glendale မြို့ကစခဲ့တာဖြစ်ပြီး2024ခုနှစ်ဒီဇင်ဘာ8ရက်ကနေဒါနိုင်ငံဗန်ကူးဗားမြို့မှာပြီးဆုံးမှာဖြစ်ပါတယ်ခင်ဗျာ